နိုင်ငံသားများ၏ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနှင့်ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းတစ်ခုကိုဒီကနေ့ပြည်သူ့လွှတ်တော်မှတင်သွင်းလိုက်ပါတယ်။မြန်မာနိုင်ငံသမိုင်းတလျှောက်ပထမဆုံးပြဋ္ဌာန်းပူရာဖြစ်တဲ့အဲ့ဒီဥပဒေကိုလိုသလိုအသုံးချပြီးတရားစွဲဆိုနေတာတွေကြောင့်နာမည်ဆိုးနဲ့ကြော်ကြားလာပြီးတဲ့နောက်အခုလိုပြင်ဆင်ဖို့လှုပ်လာတာပါ။ဘဲချက်တွေကိုအဓိကပြင်ဆင်ဖြည့်ဆွက်ဖို့ဥပဒေကြမ်းမှာဖော်ပြထားပါသလဲ။ဝေဖန်သူတွေကရောဘလို့မြင်ကြပါသလဲ။ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်မတ်မေခါကသတင်းပေးပို့ထားပါတယ်ရှင
်။နိုင်လွတ်လုံဥပဒေလို့နာမည်ကြီးနေတဲ့နိုင်ငံသားများရဲ့ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ရေးဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေကိုပြင်ဆင်မဲ့ဥပဒေကြမ်းတစ်ရက်ကိုဒီကနေ့ပြည်သူ့လွှတ်တော်မှတင်သွင်းလိုက်တာဖြစ်ပါတယ်။ဒီဥပဒေကို2018ခုနှစ်မတ်လတုန်းကအတည်ပြုပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။အခန်း6ခန်းနဲ့ပုံမှန်73ခုသာပါဝင်တဲ့ဒီဥပဒေကိုထပ်တိုးပုံမှန်2ခုထည့်လိုက်သလိုအမကန်ပေးလို့ရတဲ့ပုံမှန်အနေနဲ့ပြင်ဆင်ဖို့လုပ်တာဖြစ်တယ်လို့ဒီဥပဒေကြမ်းကိုတင်သွင်းတဲ့တရားစီရင်ရေးနဲ့ဥပဒေရေးရာကော်မတီအတွင်ရေးမှူးဦးလာတန်းက VOE ကိုပြောပြပါတယ
်။ဟိုအဓိကကတော့ကျွန်တော်တို့ကဟိုအာမခံပြီးတဲ့ပုံမှန်ဖြစ်အောင်လုပ်တယ်ဗျာ။နော်နောက်ပြီးတော့တရားဆွဲတဲ့အခါမှာသက်ဆိုင်ရာဦးကြီးဌာနရဲ့ဂျူဒင်ခွင့်ပြုချက်ကိုရယူရမယ်ဗျာ။အဲ့ဒါအဓိကပဲ။ပုံမှန်30ပြင်တာနော်။30ကကြီးထက်တယ်တာပဲဗျာ။အဲပုံမှန်ဒီလိုမျိုးပုံမှန်ခုနှစ်ပါတာမီချက်ကိုလောကပုံမှန်10ကကြီးမှ9အထိတာမီချက်တရားကိုလောကဖောက်ပြည့်ကျူးလွန်ညောပြမှုထင်ရှားဒီခံရတယ်ထိုးသူကိုလည်းလုံး6လမှအများစု3နှစ်ထိတက္ကသိုလ်ချာမိပြင်းတဲ့3သိန်းမှ15သိန်းဤငွေတန်ချမှတ်လိုက်ပြီဆက်ဆိုင်ဦးကြီးတဲ့ဂျူလီခွင့်ပြုရယူရမည်ဆို14ကကြီးနေထည့်ထားတယ
်
ဟုတ်ပြီနော်အဲ့ဒါတခုနောက်တစ်ခုကကျင်းမှုများကိုအမကန်ပေးတဲ့တော့ပြမှုမှာစတ်မှတ်တယ်အဲခါကူးနေတဲ့တတ်မှတ်တယ်အဲ့ဒါအမကန်ပေးတယ် really ပဲဖြစ်သွားတော့ဗောနော်
နိုင်လူလုံးဆိုပြီးလူသိများတဲ့ဒီဥပဒေဟာနိုင်ငံသားတွေကိုအကာအကွယ်ပေးဖို့ဆိုတာထက်နိုင်ငံသားအချင်းချင်းကြားမှာအမြင်မတူသူတွေကိုအလွဲတကူတရားစွဲလို့ရတဲ့ဥပဒေတစ်ခုဖြစ်လာတာကြောင့်ဝေဖန်မှုတွေရှိနေကြတာပါစစ်အစိုးရလက်ထက်ကလိုနိုင်ငံသားတွေနောက်ကိုနောက်ရောက်ခံစောင့်ကြည့်ခံရတာဖုန်းဆက်သွယ်မှုတွေကိုကြားဖြတ်နားထောင်ခံရတာစတဲ့ပုံကိုယ်လွတ်လပ်ခွင့်တွေကိုထိပါခံရမှုတွေကကာကွယ်ပေးဖို့ရည်ရွယ်ကဒီဥပဒေကိုပြဋ္ဌာန်းခဲ့တာဖြစ်ပေမဲ့စတင်ပြဋ္ဌာန်းချိန်ကစလို့တလွဲအတုံးချမှုတွေကြောင့်နာမည်ဆိုးနဲ့သာကြော်ကြားခဲ့ရတဲ့ဥပဒေတစ်ခုဖြစ်လာခဲ့ရပါတယ်။လက်တွေ့မှာတော့အစိုးရတက်မတော်အာဏာရပါတီဝင်တွေနဲ့ဒေသန္တရအုပ်ချုပ်ရေးဘိုင်းကပုဂ္ဂိုလ်တွေကသူတို့ကိုဝေဖန်လာသူတွေကိုဂုံတိတ်ကညှို့အောင်လုပ်တယ်ဆိုတဲ့ခေါင်းစဉ်တက်ကဒီဥပဒေကိုတုံ့ပြန်တရားစွဲလာတာကြောင့်ဒီဥပဒေကနာမည်ဆိုးနဲ့ကြော်ကြားလာခဲ့ရတာပါ။ဒီဥပဒေကပြည်သူကိုအကာအကွယ်ပေးတဲ့ဥပဒေမဟုတ်ဘဲပြည်သူကိုဒုက္ခပေးတဲ့ဥပဒေအဖြစ်လက်တွေ့ကျင့်သုံးနေတယ်ဆိုပြီးဥပဒေပညာရှင်တွေကထောက်ပြခဲ့ကြပါတယ်။ရှင်းနေဦးသိန်းတန်းဦးကတော့ဒီဥပဒေဟာမရှိတဲ့ဥပဒေတစ်ခုလို့သူကရှုမြင်ပါတယ
်။ကျွန်တော်မဟုတ်တဲ့သဘောမျိုးကြားရတယ်ဒီဥပဒေလေ။နော်။ဒါကလည်းဥပဒေကျင့်နေတဲ့ဒီရဲ့ရွေးချက်ကိုသိနေလို့ဒါပေါ့နော
်။
ဟုတ်။ဒါကြောင့်လည်းဒါလူလူကောင်းမှုပေါ့။ဒါကတော့ကိုယ်တည်းများကိုကာကွယ်ဖို့တလုပ်တာပေါ့နော်။အဲ့ဒါနဲ့တကယ်အားကိုပြီးနေတယ်ခင်ဗျာ။ဘာလို့ဒီလိုလုပ်နေတာပတ်သက်လို့ရှိရင်ဒီမျိုးကြီးရှိရပါလို့ဆိုနိုင်ငံဒီမှာလည်းအဲ့ဒီချက်တွေကပါတယ်။မဟုတ်ဘူးလို့ကုသရေးကာကွယ်ရေးနဲ့စစ်တော်ကုသရေးကာကွယ်ရေးနဲ့ဒီအကောင်းနဲ့အဲ့ဒီကြီးကဖြစ်နေတယ်။ဘယ်လိုအောင်ပဲလဲအချင်းချင်းတော့တိုက်ခိုက်တဲ့လူတွေတကူရကလာဖြစ်နေတာ။အဲ့ဒါအဲ့လိုအနေကားမျိုးဖြစ်နေတဲ့အတွက်ဒီဥတွေကတော့ကျွန်တော်တို့သူတန်တရားပြောပြရရင်ဟိုဒီကူရတဲ့ဥတွေထက်တယ်တဲ့ချက်တောင်ချက်သွင်းနေတဲ့ဥတွေတော့ခက်တယ်။
လူခွေရေလှူရှားသူတွေဘက်ကတော့ဒီဥပဒေကိုပြင်ဆင်ဖို့ထက်အစ်စ်ပြန်လဲရေးဆွဲလိုကြပါတယ်။နိုင်ငံရေးလေလာတုံ့တက်သူသတင်းစာဆရာဦးစီသူအောင်မြင့်ကတော့ဒီဥပဒေကလူအချင်းချင်းကိုအမှုစင်ဆွဲနိုင်ဖို့လုပ်တာမဟုတ်ဘဲနောက်ရောက်ခံလိုက်မလျော်ဩဇာတုံးတဲ့ဌာနဆိုင်ရာကလူတွေကိုအရေးယူနိုင်ဖို့ရည်ရွယ်ထုတ်ခဲ့တာဖြစ်တယ်လို့သူကဆိုပါတယ်။ဒါကိုလို့တလို့ပုံဖြတ်ခဲ့ရမှာအခုလို့ပြင်ဆင်လိုက်ကမှမလို့အပ်တဲ့အားနည်းချက်တွေရှိလာမှာလို့သူကစိုးရိမ်ပါတယ
်ရှေ့မှာဖြစ်သွားတာဥပဒေကမှလည်းဒါပေမဲ့ဥပဒေကိုကျင့်သုံးတဲ့ဒီမှာလက်မခံပြည့်မဲ့လည်းဥပဒေမှာရှင်းရှင်းလင်းလင်းရေးထားပါရဲ့နဲ့တာမန်ဒီမျိုးကိုဒီဥပဒေနဲ့တရားစွဲလို့မရပါဘူးဆိုတာဥပဒေမှာရှင်းရှင်းလင်းလင်းပါနေရတာနဲ့သူတို့လက်ခံလို့အခုလိုပုံပြသွားတာဟိုပြောလို့ဆိုရင်ကြောင်းရတော့ပြန်ဖြစ်သွားတယ်မူလဥပဒေမှာပါတဲ့အချက်ကမူလဥပဒေမှာပါတာကဘုံကြီးဌာနတစ်ခုခုကပေါ့နော
်
အဲ့ဒီအရင်တော့အရှိတိုင်းမှာဆိုရင်တော့ဒီလိုဝင်ခါတာတခုလို့ပါတာဆိုအဲ့ဒီမှာရဲလို့စက်တော်လုံးလို့ပါလို့အဲ့ဒါရှိတာကိုအခုဒီဥစ္စာပါဆိုတော့အဲ့တရားဆွဲခံရမဲ့အဲ့ဝင်ခါတာပုံပုံတွေပေါ့အဲ့သူတို့ကိုတက်ကြလို့တော့ဖြစ်သွားလိမ့်မယ်အဲ့ဒါအဲ့ဒီဒိဋ္ဌိတော့တက်ရလိမ့်မယ်
အခုပြင်ဆင်ဖို့တင်လာတဲ့ဒီဥရေချမ်းကိုပြည်သူလူတော်မှမကြခင်ဆွေးနွေးတော့မှဖြစ်ပါရဲ့ရှင်။